အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကပင်လယ်ဇာလုပ်ငန်းတွေမှာခြေကျွန်းလေးလိုခိုင်းစေခံရတဲ့မြန်မာအလုပ်သမားအများစုပါတဲ့အရှေ့တောင်အာရှနိုင်ငံတချို့က၅ဖက်လောက်သားတွေအခြေအနေတွေကိုစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ AP သတင်းဌာနကကချင်တိုင်းရဲ့သူ Esther Thusan အပါဝင်သတင်းသမားလေးကိုစက်တပရီနေ့ညနေမှာမကြာခင်မှာပဲ2016ခုနှစ်အတွက်ပိုလစ်ဆာဆုကိုချင်းမြတ်တော်မှာဖြစ်ပါတယ်။သူတို့ဟာနိုင်ငံတကာကသတင်းပညာထူးချွန်သူတွေကိုပေးတဲ့ပိုလစ်ဆာဆုတွေကအများပြည်သူအကျိုးဆောင်တဲ့ဂန္ဓာအတွက်ရရှိတာဖြစ်ပြီးဆုကိုနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်ရဲ့ပိုလစ်ဆာခန်းမှာမှချင်းမြတ်တာပါ။ AP သတင်းတောက်တွေဖြစ်ကြတဲ့ Maggie Mason, Robin McDowell, Martha Mendoza နဲ့အစတူဆန်တို့ဟာအမေရိကန်နဲ့ဥရောပနိုင်ငံတွေကိုအဓိကတင်ပို့တဲ့အရှိတောင်အာရှရဲ့ပင်လယ်ဆန်လုပ်ငန်းတွေမှာမြန်မာအများစုပါဝင်တဲ့၅ဖက်အလုပ်သမားတွေဖမ်းဆီးနှိပ်စက်ကြုံပြုခံတဲ့အကြောင်းတွေကိုလာနေချီပြီးစုံစမ်းဖော်ထုတ်ရေးသားခဲ့ကြတာဖြစ်ပြီးသူတို့ရဲ့ရေးသားဖော်ထုတ်မှုကြောင့်အင်ဒိုနီးရှားနဲ့ထိုင်း၅ဖက်လုပ်ငန်းတွေမှာမတရားကြုံပြုခံတဲ့အလုပ်သမား2000လောက်ပြန်ပြီးလွတ်မြောက်လာခဲ့ကြတာဖြစ်ပါတယ်AP သတင်းဌာနအနေနဲ့52ချိန်မြောက်ပိုလစ်ဆာဆုရတာဖြစ်ပေမဲ့မြန်မာနိုင်ငံသားသတင်းတောက်တို့ပါဝင်ရေးသားတဲ့သတင်းကြောင့်အခုလိုပိုလစ်ဆာဆုရတာကတော့ဒါပထမဆုံးချိန်မှာမြန်မာနိုင်ငံမှာ investigative journalism လို့ခေါ်တဲ့စုံစမ်းစစ်ဆေးဖော်ထုတ်တဲ့သတင်းတွေပေါ်ထွက်နိုင်မှုသတင်းလောကသားတွေကိုအစိုးရကအကာအကွယ်ပေးဖို့လိုအပ်ပါတယ်လို့လည်းပိုလစ်ဆာဆုရှင် Esther Thusan ကပြောပါတယ်နိုင်ငံတကာသတင်းပညာထူးချွန်သူတွေကိုပေးတဲ့ပိုလစ်ဆာဆုကိုသတင်းစာထုတ်ဝေသူ Joseph Pulitzer ကကြီးမှုပြီး1918ခုနှစ်မှာစတင်ပေးအပ်တာဖြစ်ပါတယ်